လူမှုအတိုင်းဝိုင်းနှစ်ဖက်ကြားအစဉ်ပြေပြီးအပြန်အလှန်ယုံကြည်မှုရဖို့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့မြန်မာအစိုးရကကုလသမဂ္ဂမှတရားဝင်ပြောကြားလိုက်တာဟာပြဿနာကိုအမှန်တကယ်ပြေလည်အောင်ဖြေရှင်းနိုင်မဲ့နည်းလမ်းမဟုတ်ဘူးလို့နှစ်ဖက်အတိုင်းဝိုင်းကပြောပါတယ်ရခိုင်ပြည်နယ်တွင်းကတင်းမာနေစေဘာသာရေးအသွင်ဆောင်တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ရတာဟာအခွင့်အရေးတန်းတူမရတဲ့မညီမျှမှုတွေနဲ့အခြေခံလူ့အခွင့်အရေးဆုံးရှုံးမှုတွေကြောင့်လို့ဆိုပါတယ်အပြည့်စုံကိုမတ်စုမွန်တင်ပြမှာပါ
ဟုတ်ပါတယ်ရခိုင်ပြည်နယ်တွင်းမတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုအကြားအမည်အသုံးနှုန်းကွဲပြားမှုတွေကြောင့်ပို့ပြီးတော့မှအခြေအနေမဆိုးဝါးရလျောက်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့သုံးနှုန်းပြောဆိုကြဖို့မြမအစိုးရကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့32ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာမနေ့တောက်ကြနေ့ကပထမအဆုံးအကြိမ်တရားဝင်ပြောကြားလိုက်တာပါမြမနိုင်ငံကရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေအဓိကဖြစ်ပေါ်စေတာကလည်းဘာသာရေးအခြေခံဝါဒီကြောင့်ဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကသုံးလုံးပြောဆိုခဲ့တဲ့အပေါ်မှာမြမအစိုးရကိုယ်စားလှယ်ဘက်ကတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ်အခုလိုမျိုးရိုဟင်ဂျာလို့မသုံးပဲရခိုင်ပြည်နယ်ကမွတ်စလင်တွေလို့နာမည်ပြောင်းသုံးပါလို့မြမအစိုးရအနေနဲ့နိုင်ငံတကာနဲ့ကုလသမဂ္ဂကိုပြောလိုက်ရုံနဲ့လည်းတကယ်ဖြစ်နေတဲ့ပြဿနာတွေဟာပြေလည်သွားမှာမဟုတ်ဘူးလို့လူခွေရင်နဲ့ငင်းငယ်ရေးလှုပ်ရှားသူမက်ဝေဝေနုကထောက်ပြပါတယ
်သူတို့တွေရဲ့ဒီနာမည်နဲ့ဒီ identity ပေါ့နော်ဖြစ်တည်မှုကိုကျွန်တော်တို့အတိအမှတ်ပြုပေးဖို့လိုပါတယ်အဲ့လိုအတိအမှတ်မပြုဘဲနဲ့နာမည်ကိုရင်းပယ်ခြင်းဟာသူတို့ရဲ့ရည်တည်ခွင့်အခြေခံအခွင့်အရေးလူခွင့်ရည်တွေအဲ့အရာတွေကိုညှင်းပယ်ရတယ်အတူတူပဲအဲ့လိုညှင်းပယ်ခြင်းအချင်းကျမတို့မှန်ကန်တဲ့အဖြေတစ်ခုရနိုင်မယ်လို့မထင်ပါဘူးခိုးရခိုင်ပြည်နယ်ကမွတ်စလင်တွေလို့သုံးတော့တန်းဟာအရန်ကို broad ဖြစ်ပါတယ်အရန် generalize ဖြစ်ပါတယ်ပြည်နယ်မှာမွတ်စလင်လူမျိုးစုတွေအများကြီးရှိနိုင်ပါတယ်ဒီလိုမျိုးပြောရခြင်းအချင်းအဖြေ fiction သွားနိုင်မယ်လို့ကျမတို့အနေနဲ့ယုံကြည်မှုမရှိပါဘူးအဓိကကတော့ရေရှည်တမန်တဲ့အဖြေကို democracy မူဝါဒတွေလူခွင့်ရည်ရဲ့တန်နှုံးတွေအပေါ်မှာယက်တည်ပြီးတော့အစိုးရရဲရဲဝံ့ဝံ့နဲ့လူနည်းစုတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့လိုမယ်လို့ထင်ပါတယ
်လူမှုအတိုင်းဝိုင်းနှစ်ဖက်အကြားအစဉ်ပြေပြီးတော့အပြန်အလှန်ယုံကြည်မှုရအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့သုံးပါလို့ဆိုယုံနဲ့တော့နှစ်ရှည်လာများဖြစ်တည်နေတဲ့ပြဿနာတစ်ခုကိုရေရိုနီးလန်းနဲ့မှန်ကန်တဲ့ဖြေရှင်းမှုမဟုတ်ဘူးဆိုတာကိုလည်းရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်တင်းကသုံးသပ်ပါတယ
်အဲ့လိုတစ်ဖက်သက်ချောင်ထွက်လို့ကတော့ဒါပြဿနာပြေလည်စရာအကြောင်းမရှိဘူးဒီတစ်ဖက်နိုင်ငံကကုလာတွေလူမျိုးဖြစ်တယ်ဆိုတာအန်ဒီတို့ရခိုင်ဘက်ကအခိုင်အမာတက်တယ်သမိုင်းတက်တယ်အကုန်ပြလို့ရတယ်အဲ့တော့ကုလားတဲ့လူမျိုးတွေအပေါ်မှာဟုတ်ပြီဒီ1982ဥပဒေအရသူတို့တွေကိုနိုင်ငံသားအဖြစ်ဘလောက်သူတို့ကိုပေးနိုင်မလဲဒါကိုပဲအစိုးရကလုံးစစ်ခြင်းနဲ့အဲ့ဒီတော့ဒါသူတို့တွေကတဖက်နိုင်ငံကလာတယ်ဘင်္ဂလီတွေပဲမြန်မာနိုင်ငံကိုရောက်ရှိလေတယ်ဘင်္ဂလီလူမျိုးတွေဖြစ်တယ်ဒါကိုတော့ဘလို့မှညင်လို့မရဘူးသမိုင်းကလည်းညင်လို့မရဘူးနော်အဲ့တော့ညင်လို့မရတဲ့ဟာကိုရခိုင်ပြည်မှာရှိတဲ့မွတ်စလင်များဆိုတော့ရခိုင်ပြည်မှာရောက်နေတဲ့မွတ်စလင်ကငကိုရီးယားရှိနေတဲ့မွတ်စလင်တွေမဟုတ်ဘူးသူတို့တွေကဒီဘင်္ဂလားဒေ့ရှ်ကကျမတို့ဆက်ကိုပူလာတယ်မွတ်စလင်တွေပဲအဲ့တော့ဘင်္ဂလားဒေ့ရှ်ကလာတဲ့ဘင်္ဂလီတွေဆိုတာကျမတို့မှာသမိုင်းသက်တဲ့အကုန်လုံးရှိရတဲ့အတိုင်းဒါတွေကိုဘင်္ဂလီလို့မခေါ်အောင်ဆိုလို့ရှိရင်ဒါဘလို့မှအမှန်တရားမဖြစ်နိုင်ဘူး
မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအဖိနှိပ်ခံရတာဟာဘာသာရေးအခြေခံဝါဒီတစ်ခုတည်းကြောင့်မဟုတ်ပဲအခြေခံလူသားခွင့်ရတန်းတူညီမျှမှုမရပဲရက်တိမှုဆုံးရှုံးမှုတွေနဲ့နှိရှေလာများရင်ဆိုင်နေရတာကြောင့်ဖြစ်တယ်လို့မဝဝေနုကပြောဆိုပါတယ
်မမျှတမှုနဲ့ခွဲခြားဆက်ဆံမှုဒီဖိနှိပ်မှုတွေပေါ့နော်ဒီဗိုလ်ချုပ်ဦးနေဝင်လက်ထက်ကတည်းကဒီလိုမျိုးလူမျိုးစုတွေအပေါ်မှာလူနည်းစုတွေအပေါ်မှာတိုင်းရင်းသားလူမျိုးတွေအပေါ်မှာဖိနှိပ်လာတဲ့ဒီလိုမျိုးခွဲခြားဆက်ဆံတဲ့မူဝါဒတွေတင်သုံးလာတဲ့ခွဲခြားဆက်ဆံတဲ့မူဝါဒတွေနဲ့ဖိနှိပ်မှုတွေကနေပြီးတော့အခြေခံပြီးဖြစ်လာတာလို့ကျွန်တော်ပြောချင်ပါတယ်။အဲ့ဒီကနေမှတဆင့်ဒီလိုမျိုးသူတို့တွေရဲ့အခြေခံအခွင့်အရေးတွေလုံးဝကိုရုပ်သိမ်းခံရတယ်။နိုင်ငံသားဥပဒေပြဋ္ဌာန်းတယ်။ဒီတိုင်းရင်းသားစည်းရင်းတွေပြဋ္ဌာန်းတယ်။အဲ့ဒီကနေမှဒီလူတွေရဲ့အခွင့်အရေးတွေအားလုံးဆုံးရှုံးသွားတဲ့အထိပြုမူလာခဲ့တဲ့အကျိုးဆက်တည်းရဲ့ရလက်ကိုကျွန်တော်တို့ဒီနေ့တွေ့ကြုံနေရတယ်လို့ကျွန်တော်ပြောချင်ပါတယ်။
ရခိုင်ပြည်နယ်တွင်းကဘာသာရေးအသွင်ဆောင်လူမျိုးရေးပဋိပက္ခတွေဖြစ်ရတာဟာဘာသာရေးအခြေခံဝါဒီကြောင့်ဖြစ်ရတယ်ဆိုတဲ့အပေါ်ကိုလည်းရခိုင်မျိုးသမီးအဖွဲ့ရဲ့ဒုက္ခထားလည်းဖြစ်တဲ့ဒေါ်စောခင်တင်းကလည်းလက်မခံပါဘူးရခိုင်ပြည်နယ်တွင်းမှာဖြစ်နေတဲ့တကယ်ပြဿနာအရင်းမြစ်ကိုနိုင်ငံတကာနဲ့ကုလသမဂ္ဂကတမိုင်းကြောင်းနဲ့တကွာစနစ်တကျလာရောက်လေ့လာသုံးသပ်စီစဉ်ပါတယ်လို့လည်းဒေါ်စောခင်တင်းကပြောပါတယ
်ကျမတို့ရခိုင်ဒေသမှာရှိတဲ့ဒီလူမျိုးနှစ်ခုစလုံးပေါ်မှာနော်တကယ်ကိုထိထိဝင်ဝင်ကြည့်မယ်ဆိုလို့ရှိရင်ကျမတို့ကသူတို့ကိုဖိနှိပ်နေတာမဟုတ်ဘူးသူတို့တွေဟာအင်အားများစွာနဲ့ကျမတို့ရခိုင်တွေကိုမနေနိုင်အောင်ဖိနှိပ်နေတာပါ။ဒါဗျောင်းမြန်ကြီးဖြစ်နေတာကိုကဘာကြီးကအသေးစားမမြင်သေးနိုင်တာပဲဖြစ်ပါလေ။ဒါကြောင့်မို့တကယ်မိမိချွတ်ချွတ်တည်ကျင်နေဆိုလို့ရှိရင်ကျမတို့လူမှုရဲ့အခွင့်အရေးတွေနဲ့တွဲဆောင်ပြီးတော့တကယ်လိုက်ပြီးတော့စုံစမ်းကြည့်ပါလို့ဒါကိုကျမပြောချင်ပါတယ်။
ရခိုင်ပြည်နယ်မှာပြည်ပခဖြစ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်အကြားနာမည်အသုံးနှုန်းကြောင့်အခြေအနေတွေပို့ပြီးတော့မှမဆိုးဝါးရအောင် NLD အစိုးရအနေနဲ့မမှန်ကန်တဲ့နာမည်တွေပေးပြီးသုံးနှုန်းပြောဆိုသွားတာကိုမြမအစိုးရကထောက်ခံမှာမဟုတ်ကြောင်းလည်းဒီလိုမျိုးမှန်ကန်မှုမရှိတဲ့အမည်တွေကိုသုံးကျင်အပြင်အခြေအနေတွေပို့ပြီးတော့မှဆိုးဝါးစေနိုင်ကြောင်းမြမအစိုးရကိုယ်စားလှယ်ဒေါက်တာတင်စာထွန်းကတုံ့ပြန်ပြောဆိုခဲ့တယ်လို့မြမနိုင်ငံမှာဗုဒ္ဓဘာသာကိုအခြေခံဝါဒီဆိုတာမျိုးမရှိကြောင်းကိုလည်းညင်းဆိုသွားခဲ့တာဖြစ်ပါတယ်